ဒါဆိုရင်ခုဓမ္မမိတ်ဆွေတို့ခုစေတသိက်သံယောဂနေ16နေ့ထဲမှာထူးခြားချက်ပြောမယ်လိုက်မရေဘူးเนาะလိုက်မရေဘူးဒီမှာကြည့်ရအောင် Facebook ကိုပဲကြည့်ကြမယ်အညာသမန်စေတိတ်73ငါရှိမယ်အညာသမန်စေတိတ်73ငါထဲမှာတပ္ပစိတ်တာတာရဏကစေတသိက်9ပါးရှိမယ်ပကိစေတသိက်6ပါးရှိမယ်အဲ့ဒီမှာသူ့ရှင်တဲ့စိတ်တွေအသေးသေးပြောရင်တပ္ပစိတ်တာတာရဏစေတသိက်9ပါးရှင်သောစိတ်တွေဒါကျွန်မတို့ပြောသွားပြီသူ့ရှင်တဲ့စိတ်တွေအကုန်လုံးဒီ89 121တခါပကိန်းစေသိက်6ပါးမှာဝိတက်ဆိုရင်55ဝိဇာရဆိုရင်66အဒီမောက္ခဆိုရင်88 110ဟုတ်ပြီနော်ဝီရိယဆိုရင်83 100လိုက်မရေဘူးနော်ဓမ္မမိတ်ဆွေများမြင်အောင်ပြောချင်လို့ကိုယ်ဇေယျထဲမှာပါပြီးပြီပီတိဆိုရင်သောမနတသဟာဂုတ်စေ50ပါးဆန္ဒဆိုရင်69 100အဲ့တော့အဲ့ဒီစိတ်တသိက်တွေဒါစိတ်တွေနဲ့ရှင်ကြပြီနောက်တစ်ခုတအုပ်စုအာဟုသောစိတ်တသိက်14ပါအာဟုသောစိတ်တသိက်14ပါမှာမောစုစိတ်တသိက်4ပါရှင်သောစိတ်ရှိမယ်နောက်တစ်ခါလောဘစိတ်တသိက်ရှင်သောစိတ်ရှိမယ်ဒိဋ္ဌိရှင်နာရှိမယ်ကျမနဲ့နောက်ပြီးမှကွက်လက်ဖြစ်မယ်မာနရှင်နာရှိမယ်လိုက်မရေဘူးနော်ပြီးရင်ဒေါစုစိတ်တသိက်4ပါအဲ့ဒီမှာငင်းဆောင်လေးနဲ့ကျွန်မခွဲရတော့မယ်။ဒေါစုစေတိတ်လေးပါးမှာအိတ်တာရှိမယ်၊မင်းစရိယရှိမယ်၊ကုတ်ကုတ်စာရှိမယ်။သူတို့ရှင်တဲ့စိတ်ဒီပါလေ။အဲ့ဒါတစ်ချက်ကျွန်မတို့နောက်ပြီးတော့မှကွက်လက်ပြန်ဖြစ်မယ်။ဒါတစ်ဖြတ်ပြီးသွားပြီ။အဲ့ဒါပြီးသွားပြီဆိုရင်ဌိနမိတ်တရှင်နာရှိမယ်၊ဝိသိကိစ္စာရှင်နာရှိမယ်။ကဲအဲ့ဒါကိုကျွန်မတို့ကွက်လက်ဖြစ်ကြစို့။မောစုစေတိတ်လေးပါးရှင်သောစိတ်ကအကုသိုလ်စိတ်12ပါးလောဘစိတ်တိတ်ရှင်နာကလောဘမှုစိတ်10ဒိဋ္ဌိရှင်နာကဒိဋ္ဌိကတသံပယုတ်စိတ်4မာနစိတ်တိတ်ရှင်နာကဒိဋ္ဌိကတဝိပယုတ်စိတ်4ပါးဒါပြီးသွားပြီနောက်တစ်ခါဒေါသုစိတ်တိတ်4ပါးရှင်နာကဒေါသမှုစိတ်2ပါးဌိနမိတ်တစိတ်တိတ်2ပါးရှင်နာကသဗ္ဗိဟာရိကစိတ်ဝိသိကိစ္စာရှင်နာကတံပယုတ်စိတ်ကြပါကဲဒါတစ်ဖြတ်ပြီးသွားပြီဒါပြီးသွားပြီဆိုရင်ကျွန်တော်တို့ကသောဗနာစေသိက်25အုပ်စုသွားမယ်သောဗနာစေသိက်25ကိုလည်းအုပ်စုခွဲလိုက်တော့သောဗနာတာဂရဏစေသိက်19ပါးရှိမယ်ဝရဒီစေသိက်3ပါးရှိမယ်အပ္ပမညာစေသိက်2ပါးရှိမယ်ပညာစေသိက်1ပါးရှိပြီဟုတ်ပြီနော်သူတို့ရှင်နာကိုလိုက်ပြောကြည့်မယ်သောဗနာတာဂရဏစေသိက်19ပါးရှိမှာကသောဗနာစေတ္တိ59 90ဝရဒီစေတ္တိ3မှာရှိမှာက16 40အဲ့ဒီ16 48ကိုနည်းနည်းလေးကျမရောမှာဆိုလို့ပေါ်လိုက်ခြင်း ਨੇ မဟာကုသိုလ်စိတ်က10ပါလောကုတ္တရာစိတ်ကအကျဉ်းရှိအကျယ်40ပါဒါဝရဒီကိစ္စပြီးသွားပြီတခါအပ္ပမညာအပ္ပမညာရှင်နာကိုကြည့်ရင်တော့မဟာကုသိုလ်တွေက10ကဲမဟာကရိယာတွေက10ဒါကာမသောဘနာတွေကမဟေဂုတ်မဟေဂုတ်ထဲကပထမဇန်ကနေသရုတ်ထဇန်အထိ12ပါပေါင်းလိုက်လို့ရှိရင်သူရှင်နာ28ဟုတ်ပြီနော်ပညာရှင်နာကတော့ညာနတံပယုတ်စိတ်က sorry ညာနတံပယုတ်စိတ်က12ပါမဟေဂုတ်စိတ်28ပါလောကုတ္တရာအကျဉ်းရှိအကျယ်40ဒါတော့မိတ်ဆွေတို့တည်ပြီးသားလိုက်ရေးဖို့မလို့ကျမဒီထက်ကအထူးတင်တော့မှာမဟုတ်လို့အဲ့ဒီလိုစေတသိက်အုပ်စုကြီး3အုပ်စုရှိတဲ့အထဲထဲမှာမှာတဲ့စေတသိက်ဆိုတာဟလာစိတ်မရှိဘဲနဲ့နေရိုးထုံးစံမရှိဘူးစိတ်ရှိမှ तू ကလိုက်တွဲရတာအဲ့ဒီထဲမှာမှခုပြောသွားတာဒီစေတသိက်အသီးသီးရှင်တဲ့စိတ်တွေကိုရနိုင်တဲ့များကောက်သွားတယ်အဲ့ဒီထဲမှာမှမိမိရှင်တယ်လို့ပြောထားတဲ့စိတ်တွေနဲ့အမြဲရှင်တဲ့စိတ်တသိက်ရှိတယ်။မိမိရှင်ပါတယ်ဆိုတော့ဒီစိတ်တွေနဲ့အမြဲမရှင်တဲ့စိတ်တသိက်ရဲ့လို့နှစ်မျိုးထပ်ခွဲရတော့။အဲ့တော့မိမိရှင်တယ်ဆိုတော့စိတ်တွေနဲ့အမြဲတမ်းရှင်တယ်။မြဲတယ်ဆိုတော့စကားလုံးကိုကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားတို့ဟောထားတဲ့တရားပါဠိစကားလုံးနဲ့ပြောရင်မြဲခံရင်နိယတလို့သုံး။မြဲတာနိယတ။မမြဲတာကိုအနိယတဆိုပြီးတော့စေတသိက်52ပါးကိုနိယတနဲ့အနိယတနှစ်မျိုးခွဲပြောမယ် ကျမတို့ဒီနေရာမှာဆိုပါစို့ရဲ့ကျေးဇူးတော်ရှင်ဒီစကလုံးကကိုကြားပြီးသားပါဠိလေးမို့လို့ပြောပြခြင်းလို့ကျေးဇူးတော်ရှင်မြတ်စွာဘုရားဒီပင်ကရာမြတ်စွာဘုရားထံမှာသူ့မိသားရှင်ရဲ့သေးကဟလာအလျားမှောက်ပြီးတော့ကိုတရားလို့အလျားမှောက်လိုက်ပြီးတော့ဘုရားတပည့်တော်ရဲ့ကြောပေါ်ကနေပြီးတော့ဘွဲ့နွန်နေတော့မင်းလျှောက်ပါနဲ့ဘုရားဘုရားတပည့်တော်ရဲ့ကြောပေါ်ကနေပြီးတရားလို့ပဲနင်းလျှောက်သွားပါမြတ်စွာဘုရားနဲ့တကွနောက်ပါယဟန္တာ၄သိန်းကြွလာတဲ့လမ်းမှာဘွက်ထဲကိုမနှင်းစေခြင်းလို့သူ့ရဲ့ခန္ဓာကိုယ်တရားလို့လှူလိုက်တယ်။လှူတယ်ဆိုတော့တပါးမြတ်စွာဘုရားတဆူတဲ့နေမှာမဟုတ်ဘူး။နောက်ပါယဟန်ကြီးအကုန်လုံးနေရင်သူသေးမယ်ဆိုတာမသိဘူးလား။သိမယ်။ဒါဆိုအသက်ရောခန္ဓာရောအပြီးစွန့်လှူတယ်။ဤကောင်းမှုကြောင့်ဖျားတပည့်တော်ရဲ့ဤကောင်းမှုသည်အရှင်ဖျားကဲ့သို့ဖျားဖြစ်ပြရစေလို့ဆုတောင်းတဲ့အခါဒီပင်ကရာမြတ်စွာဘုရားသူ့မိသားရှင်ရဲ့သေးရဲ့ကောင်းမှုကိုကြည့်ပြီးတဲ့အခါမှာအနာဂတန်တအပင်ညင်တဲ့လမ်းမျောကြည့်လိုက်တယ်။နောက်အနာဂတ်ကာလကြည့်လိုက်တဲ့အခါဒီရသေသည်နောက်လေးအသင်ချေနဲ့ကဘာတသိအကြာမှာငါကဲ့သို့เนาะဖျားစင်စစ်ဧကံဖြစ်လိမ့်မယ်လို့နိယတဗျာဒိတ်စကားချီးမြှင့်တယ်။ကြားဘူးလားအဲဒီစကားလုံး။ဗျာဒိတ်ဆိုဖျားပြောတဲ့အမိန့်ပေါ့ဩဝါဒပေါ့။အဲ့ဒီမှာနိယတဆိုရရမြဲတော့ဒါဆိုရင်နိယတရဲ့အဓိပ္ပာယ်လေးကမြဲတယ်ဆိုတဲ့အဓိပ္ပာယ်။ဒါဆိုရင်နိယတဆိုတာမြဲတယ်ဆိုရင်နိယတမှာအာလေးထည့်လိုက်တော့အနိယတဆိုရင်မမြဲဘူးမမြဲတယ်ခုပြောတာနိယတအာနိယတဆိုဗျာဒိတ်စကားတွေပြောမှာမဟုတ်ဘူးဘယ်အကြောင်းတွေပြောမှာလဲဆိုရင်စေတသိက်တွေအကြောင်းကိုပြောမှာဟလာခုပြောမှာကနိယတအာနိယတဆိုတာဘယ်သူတွေကိုခွဲပြောတော့မှာလဲစေတသိက်တွေကိုခွဲတဲ့နေရာမှာစေတသိက်ဆိုတာသူ့ကြီးနေရိုးထုံးစံမရှိဘူးစိတ်နဲ့တွဲမယ်အဲ့တော့စိတ်နဲ့စေတသိက်ရှင်ကြတယ်နေဒါစေတသိက်တွေဒီဘက်ကစိတ်အဲ့တော့ဒီစိတ်နဲ့စေတသိက်ရှင်ကြတဲ့နေရာမှာဒီရှင်သောစေတသိက်တို့သည်မိမိရှင်နေဆိုတဲ့စိတ်တွေနဲ့အတူဖြစ်ရမယ်အတူချုပ်ရမယ်အာယုံတူရမယ်မိယာတူရအဲ့ဒီလိုတူလေးတူနဲ့ဒီစေတသိက်တို့သည်စိတ်ကိုရှင်ကြတဲ့နေရာမှာတဲ့မြဲသောအဖြစ်ရှင်တာကိုပြောရင်နိယတမမြဲသောအဖြစ်တခါတရံရှင်ရင်အာနိဒါဆိုရင်မြဲရင်ဘာလို့သုံးလဲနိယတမမြဲဘူးလို့ပြောတော့မမြဲဘူးဆိုတော့မမြဲခြင်းကိုမြန်မာစကားပြောရင်တခါတရံပေါ့ဟုတ်တယ်လားမြဲတယ်မမြဲဘူးမမြဲဘူးဆိုတော့တခါတရံတော့ရှင်းမယ်တခါတရံတော့မရှင်းဘူးဒါဆိုရင်အမြဲတမ်းရှင်းမယ်ရှင်းဆက်တာကိုပါဠိလိုယောဂလို့တောင်းရှင်းဆက်တာကယောဂဟုတ်ပြီနော်ဒါဆိုရင်ရှင်းဆက်တော့ဟာလာအရာလို့ပြောခြင်းတော့လူတက်ရှိတာဖြစ်ခဲ့ရင်တော့ရှင်းဆက်တဲ့လူပုဂ္ဂိုလ်လို့ပြောရင်ယောဂီလို့တောင်းတယ်ဟုတ်လားဒါဆိုရင်ယောဂီတွေလို့ပြောလိုက်ရင်ချက်ချင်းအဖြူညိုဝိယောဂီတပည့်ပဲမှယောဂီဖြစ်တာမဟုတ်ဘူးကုသိုလ်ကောင်းမှုသီလတမာတိပညာအလုတ်တွေနဲ့ရှင်းဆက်ပြီးကြိုးစားအားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုယောဂီလို့တောင်းတာရှင်းလားနားလည်ပြီနော်ဒါဆိုရင်ယောဂီယောဂဆိုတာရှင်းဆက်ချင်းရှင်းဆက်တဲ့နေရာမှာရှင်းဆက်တဲ့ပုံရှင်းဆက်သောတရားသည်တက်ရှိတတ္တဝါတွေဖြစ်ခဲ့ရင်လည်းယောဂီဟုတ်လားတက်ရှိတတ္တဝါမဟုတ်ပဲရှင်းဆက်တဲ့အရာလို့ပြောခြင်းလည်းယောဂီဒါဆိုရင်မိမိရှင်းသောစေတသိက်တွေဘက်ကပြောမှာစေတသိက်တွေထဲမှာမှမိမိရှင်းသောစိတ်တို့နဲ့အမြဲတမ်းကိုရှင်ရင်နိယတယောဂီဟုတ်လားမိမိရှင်သောစိတ်တွေနဲ့အမြဲတမ်းမရှင်တခါတရံလေးပဲရှိရင်အာနိယတယောဂီဆိုပြီးတော့စေတသိက်52ပါးကိုနှစ်အုပ်စုခွဲလိုက်တော့မယ်ဟုတ်ပြီနော်စေတသိက်52ပါးကိုယောဂီအဝိဝိလိုက်မှာမဟုတ်ဘူးတော့じゃယောဂီတွေတော့စေတသိက်တွေကမြဲတဲ့ယောဂီဆိုဩဒါဥပုပ်တိလမြဲတာပေါ့ဟုတ်တယ်လားမမြဲတဲ့ယောဂီဆိုယောဂီလှုပ်လိုက်တော့じゃယောဂီဝိဆုံချွတ်လိုက်တော့じゃပြန်ဝိလိုက်အဲ့လိုမဟုတ်ဘူးเนาะဒါဆိုရင်ဘာလိုမျိုးရှင်ဆက်တာလဲယောဂီဆိုအရာဝတ္ထုပုဂ္ဂိုလ်အနေနဲ့သုံးရတယ်နေကိုဥစ္စာတော့စေတသိက်ဆိုတာအသက်ရှိလားမရှိဘူးသူ့သဘောလေးနဲ့ပဲသူအလုပ်လုပ်မှာမိမိသဘောပဲမိမိစောင့်ကြမှာလေတရားဆိုတော့ဒါကြောင့်မိမိရှင်နေစိတ်တွေနဲ့အမြဲတမ်းရှင်မဲ့စေတသိက်ကိုနိယတယောဂီမိမိရှင်တယ်လို့ပြထားတဲ့စိတ်တွေနဲ့အမြဲမရှင်တခါတရံရှင်ရင် အနိယတာယောဂီဆိုပြီး52ပေါင်းနှောက်စုခွဲလိုက်ခွဲလိုက်တဲ့အခါမှာအလွယ်ကနေစမှတ်မယ်အဲ့တော့အနိယတာမိမိရှင်သောစိတ်တွေနဲ့အမြဲမရှင်တခါတရံရှင်မင်းနိယတာယောဂီစေတသိက်ပေါင်းသည်71ပါးရှိတယ်အဲ့ဒီ71ပါးပဲကြက်လိုက်မယ်ဟုတ်တယ်လားဒါဆိုရင်52ထဲက71နှုတ်လိုက်ရင်ဘယ်နှပါးကျန်41ပါးသည်မိမိရှင်တဲ့စိတ်တွေနဲ့အမြဲရှင်တဲ့နိယတာယောဂီဆိုကြက်လို့ရမှာဒါဆိုရင်အနိယတာယောဂီ71ပါးကြက်ချင်လားနိယတာယောဂီ41ကြက်ချင်လားပြောဩ71ပဲကြက်ချင်တယ်ဟုတ်ပြီနော်မြားဘာလို့41ကိုမကြက်ချင်တာလဲဩမြားလို့ဟုတ်ပြီတော့ပါတယ်ဒါကြောင့်အနိယတာယောဂီစေတသိက်71ပါးကိုကြက်တော့မယ်ကြက်တဲ့အခါမှာကျမနဲ့အတူတူလိုက်ကြည့်အောင်အညာသမန်းစေတသိက်73ပါးထဲမှာလေတဲ့အနိယတာယောဂီစေတသိက်မရှိဘူးတောက်စုပြီးသွားပြီအဲ့73ပါးကျက်ဆရာမလုံးလာပြီအာဟုသူစေတသိက်14ပါးအာဟုသူစေတသိက်14ပါးထဲမှာလဲမောစတုတ်လေးထဲမှာမပါပြန်ဘူးတခါလောတရီ3လောတရီ3ထဲမှာတော့မာနသည်အနိယတာဟုတ်ပြီနော်ဒါဆိုရင်မှတ်လိုက်ရမှာအခုစမှတ်တော့မယ်လောတရီစေတသိက်3ပါးထဲမှာပါနေတဲ့ဘာလဲမာနတခါဒေါစတုတ်စေတသိက်4ပါးဒေါစုတ်စေတိတ်၄ပါးရဲကခေါင်းဆောင်ကြီးဒေါသကိုဖယ်ထုတ်လိုက်။နောက်လိုက်အိတ်တာမစ္စရိယကုတ်ကုတ်စလဲအနိယတာယောဂီ။ဟုတ်ပြီနော်။နောက်တစ်ခါထိနာနဲ့မိတ်တာလေအိတ်ငိုက်တဲ့ဥစ္စာလေ။ဟလာသူတို့ကလဲအနိယတာယောဂီ။နောက်ထပ်မရှိတော့ဘူး။ဒါဆိုရင်အာကုသူစေတိတ်14ပါးထဲမှာ14ပါးတိတိထဲမှာအနိယတာယောဂီလေးဒီဒါပဲပါတယ်။ပါတယ်။မာနရဲ့အိတ်တာရဲ့မစ္စရိယရဲ့ကုတ်ကုတ်ဆိုင်ထိနာရဲ့မိတ္တာဆိုအားလုံးပေါင်း6ပါး။အကုသိုလ်စေတသိက်14ပါးရှိတဲ့အထက်ကအနိယတာယောဂီစေတသိက်ဒီ6ပါးတည်တည်ပါသွားတယ်။ဟုတ်ပြီနော်။တခါဒီဘက်ကုမယ်။သောဘနာစေတိတ်25ပါးထဲမှာဒီမှာ6ဆိုတော့ရှိတာကမှ71ဆိုရင်5ပါးပဲကျန်တော့မှာပေါ့ဒီ5ပါးသည်ဘယ်ရလဲလို့ကြည့်လိုက်တော့သောဘနာတာတာရဏစေတိတ်19ပါးထဲမှာမပါဘူးလာပြီဝရတိစေတိတ်3ပါးပါမယ်အပမညာစေတိတ်2ပါးပါမယ်ဒါပဲကုန်ပြီဟုတ်ပြီတော့ဒါဆိုရင်ကျွန်တော်တို့ကဆံမတော်ခင်များတင်လဲဆိုရွချပြီးသွားပြီအာနိယတယောဂီစေတသိက်ပေါင်းဘယ်နှပါစတဲ့ပါဘာတွေလဲကြည့်လိုက်တော့မာနအိတ်တာမစ္စရိယကုတ်ကုတ်စာထိနာမိတ်တာဝိရတိတော့အပ္ပမညာနှင့်ဘောင်းစတဲ့ပါသောစေတသိက်တို့သည်မိမိရှင်သောစိတ်တို့နှင့်အမြဲမရှင်သောကြောင့်နိအနိယတယောဂီစေတသိက်မိဆိုဘူးလားဆိုဘူးတယ်ဆိုခုအရင်တော့ကမသိပဲနဲ့ဆိုခဲ့ရတယ်အခုအတိပဲတိသွားပြီတစ်ခေါက်ဆိုလိုက်ကြအောင်ဆိုကြက်လိုက်ရအောင်နော်မာနအိတ်တာမစ္စရိယကုတ်ကုတ်စာထိနာမိတ်တာဝိရတိတော့အပ္ပမညာနိဘောင်းစတဲ့ပါသောစေတသိက်တို့သည်နောက်တစ်ခေါက်ဆိုတဲ့အခါကျတော့အတိပဲနည်းနည်းလေးပို့ထည့်လိုက်ရအောင်ဘယ်လိုထည့်မလဲဆိုရိုးရိုးမာနဒီလို71ပါးပြည့်အောင်မဆိုနဲ့မြင်အောင်ကြည့်လိုက်မာနဆိုရင်လောတရီ3နဲ့ကမာနပြီးပြီရပ်လိုက်ပြီးရင်ဒေါစတုတ်လေးတဲ့ကကျတော့အိတ်တာမစ္စရိယသူ့ကိုတွဲဆိုဒေါစတုတ်လေးတဲ့ကဒေါသပဲလွတ်သွားမယ်တွဲရဆိုရမယ်အိတ်တာမစ္စရိယကုတ်ကုတ်စာနေရာလေးကိုလေဇရာထဲမှာပါတဲ့နေရာလေးမျက်စိတ်ထဲမှာမြင်အောင်ကြည့်လိုက်နော်ပြီးရင်တွဲလာတော့မယ်ထိနာမိတ်တာပြီးပြီဖြတ်ချလိုက်ပြီးသောဘနာတဲ့ကဝရတိသောအပမညာနှင့်ရမလားနေရာလေးပြန်ပြောရင်မာနတယောက်တည်းအိတ်တာမစ္စရိယကုတ်ကုတ်စ3ပါးတွဲပြီးထိမိ2ပါးတွဲဇုံတွဲဟုတ်လားဒါဆိုရင်အကုသိုလ်စေတသိက်14ပါးထဲမှာတယောက်တည်းနေမဲ့မာနဒါကြောင့်မာနကြီးနေတဲ့သူကဘယ်သူနဲ့နေလဲဘယ်သူနဲ့မှမတူဘယ်သူနဲ့မှမတန်သူအဲ့လိုပဲနေလားမနေဘူးလားမာနအေးမှတ်ထားအေးဖွားပဲတော့အိတ်တာမစ္စရိယကုတ်ကုတ်စအတွဲလိုက်မနာလိုမယ်မနာလိုတဲ့အတွဲကြောင့်နှံ့မျောမယ်မ မနာလိုနဲ့မြောက်လူသိနာမလူကြွေးသိနာမကြွေးတယောက်ထဲနေတော့တေတော့အထောက်ကြီးကြံတော့ကိုယ်နောက်လည်းမပါတော့မှခုမှကုတ်ကုတ်စာအေးဟုတ်လားမဟုတ်လားတော့အိတာမစ္စရိယကုတ်ကုတ်စာလာပြီးဇုံတွဲချိနာမေဒါဆိုတယောက်ထဲနေတဲ့သူသုံးမွာဘူးဟုတ်တယ်လားပြီးရင်ဇုံတွဲဟုတ်လားဇုံတွဲဟုတ်လားဟုတ်တယ်လားဟုတ်ပြီနော်မှတ်မိလားဒါဆိုတယောက်ထဲသုံးယောက်တွဲအဲ့ဒီအိဒါမစ္စရိယကုတ်ကုတ်ဆာမိမတွေမပေးဘူးယောက်ျားတွေပဲညီကို3ယောက်တယောက်ထဲရတော့ယောက်ျားလည်းဖြစ်ချင်းဖြစ်မယ်မိမလည်းဖြစ်ချင်းဖြစ်မယ်ဟုတ်လားပြီးညီကို3ယောက်အိဒါမစ္စရိယကုတ်ကုတ်ဆာပြီးရင်မောင်နှံဇုံတွဲဌိနာမရှိရင်မိဒါမဖြစ်ဘူးမိဒါမရှိရိုမီယိုနဲ့ဂျူလီယက်ရှင်မွေးလို့နဲ့မင်းနန္ဒာအဲဟုတ်လားဘိုးဆန်းဆန်းပြောရင်ရိုမီယိုနဲ့ဂျူလီယက်မြန်မာဆန်းဆန်းပြောခွဲလို့မရဇုံတွဲကြောင့်ဇုံတွဲအကုသိုလ်တွေကဇုံတွဲတွဲပါမယ်၃ယောက်ပါမယ်တပါးပါမယ်မှတ်မိပြီလားကဲ၆ပါးဆိုလိုက်တော့မျက်စိမိတ်မာနအိတာမစ္စရိယကုတ်ကုတ်စဌိနာမိတ်တာပြီးပြီသောပနတွေကတော့ဟောဝိရတိ၃အပ္ပမညာသီလရေတနာတာနဲ့ဝမ်းမြောက်တာမဟုတ်ဘူးလားဟုတ်ပြီနော်ဒါဆိုရပြီပေါ့အဲ့ဆိုချက်လိုက်ကြဆိုတတဘကူအိမ်အောင်မရောက်သေးဘူးရမနေဘူးလားကဲရပြီကဲဆိုကြဆိုမျက်စိမေးမာနအိတာမစ္စရိယကုတ်ကုတ်စာဌိနာမိတ်တာဝရတိသောအပ္ပမညာဘာစေတဘသောစေတသိက်တို့သည်မိမိရှင်အဲ့ဒီမှာဒို့ဒို့နှစ်ခုမထဲနဲ့မိမိရှင်သောစိတ်တို့နှင့်အမြဲမရှင်သောကြောင့်အနိယတယောဂီစေတသိက်မိအလုံးအလွတ်ရမလားရတယ်ဆိုရင်ကျမမကူညီတော့ဘူးဓမ္မမိတ်ဆွေတို့ကြီးပဲဆိုပြပါမှားတယ်ရင်ပြောမယ်နားထောင်မယ
်မာနဧတာမစ္စရိယကုတ်ကုတ်စာဌိနာမေတ္တာဝိရတိသောနာမညာနိဘောစေဘာသောစေတသိက်တို့သည်မိရှင်သောစေတို့နှင့်မြေ
ဒါဆိုရင်ကျန်နာလေးဆိုမယ်ကျန်42ပါးသောစေတသိက်တို့သည်မိမိရှင်သောစိတ်တို့နှင့်အမြဲရှင်သောကြောင့်နိယတယောဂီစေတသိက်မိဆိုလိုက်ပါအောင်နောက်တစ်ခါကျန်42ပါးသောစေတသိက်တို့သည
်မိမိရှင်သောစိတ်တို့နှင့်အမြဲရှင်သောကြောင့်နိယတ